အဲ့တော့လက်တွေ့မှာအောက်ခြေတက်တွေကိုဘယ်လိုကုတ်ကဲတင်တယ်လဲခင်ဗျာ
ကျွန်တော်တို့အောက်ခြေတက်ကိုကုတ်ကဲတဲ့နေရာမှာ NCA မှာထိုးပြီးသားအဖွဲ့တွေအနေနဲ့အစိုးရအကြားမှာတော့ပို့ပြီးတော့မှလက်တွေ့ကြတဲ့အကောင့်ထယ်ဖို့မှုကိုကျွန်တော်တို့လုပ်ဖို့လုပ်တယ်တိုက်ပွဲတွေထပ်မှန်မဖြစ်ဖို့ကဒါအသိအရေးကြီးတယ်အကယ်လို့တိုက်ပွဲတွေဖြစ်မယ်ဆိုရင်ဒီအပေါ်မှာယုံကြည်မှုတွေလည်းယော့နေနိုင်တယ်
အခုပြစ်ခတ်ရစရေးလက်မှတ်ထိုးတဲ့အဖွဲ့ဒီပါဝင်လာနိုင်ရေးရောလက်တွေ့ကြကြဘယ်လောက်ရှိလဲခင်ဗျာ
အခုကတော့ဟိုပါဗောနော်အရင်ဦးဆုံးထိုးလိုက်တဲ့အဖွဲ့နဲ့ဒီအစိုးရအကြားမှာလှုပ်ဆောင်မဲ့အခြေအနေပေါ်မှာပုံပြီးမှုတည်ပါတယ်အကယ်လို့ကျွန်တော်တို့ဒီထိုးပြီးသားအဖွဲ့နဲ့ဒီအစိုးရအကြားမှာလှုပ်ဆောင်မှုကအပြင်းမာကြံနေတဲ့အဖွဲ့တွေရဲ့ဟိုစောင့်ကြည့်နေတဲ့အခြေအနေမှာလည်းရှိတယ်လို့တော့ကျွန်တော်တို့ယုံကြည်တယ်ကဲလို့ဒီအပေါ်မှာပူလင်းမင်တာမှုတွေမရှိဘူးဟလာပို့ပြီးတော့မှရှင်းရှင်းလင်းလင်းတွေမလုတ်ပြဘူးဆိုရင်လည်းပဲအဲဒီအပေါ်မှာတော့အပြင်းမှားလည်းပဲစောင့်ကြည့်နေမဲ့အဖွဲ့ကတန်တရားဖြစ်စရာတွေဖြစ်နိုင်ပါလ
ားအခုမနေ့ကလက်မှတ်ထိုးပြီးနောက်ပိုင်းမှာပေါ့နော်ဗိုလ်မှူးတို့တပ်ဖွဲ့တွေရှိအောင်အပြစ်ခတ်ရစဲစာချုပ်ကိုအောက်ခြေပိုင်းမှာဘယ်လိုခံယူကြရတယ်အဲသူတို့ရောအလေးနဲ့ဘယ်လောက်ထားလဲလို့ကြားလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့အဖွဲ့အနေနဲ့ကတော့ကျွန်တော်တို့အဖွဲ့ကမနေ့ကလက်မှတ်ထိုးတဲ့အခါမှာစတာမဟုတ်ဘူးကျွန်တော်တို့အဖွဲ့ကတော့ဒီဘီနယ်အစ်စ်မာရောဘီထောင်စုအစ်စ်မာရောပေါ့နော်လက်မှတ်ထိုးပြီးတဲ့အချိန်မှာကတည်းကအစိုးရနဲ့ကျွန်တော်တို့အဖွဲ့နဲ့ကြားချမှတ်ထားတဲ့မူပေါ်အတိုင်းကိုကျွန်တော်တို့ကအတိအကျလိုက်နာပါတယ်အဲ့တော့မနေ့ကထိုးပြီးတဲ့အခါကျတော့ကျွန်တော်တို့အဖွဲ့စစ်တပ်တွေနဲ့အစိုးရရဲ့တပ်ကြားမှာတော့နားလည်မှုကပိုမိုပြီးတော့မှခိုင်မာသွားတဲ့သဘောရှိပါတယ
်အပြစ်ခတ်ရစဲစာချုပ်ကိုရေရှည်လိုက်နာဖို့နဲ့ပေါ့နော်တကယ်အကောင့်ထဲပေါ်လာပြီးကျန်တဲ့အဖွဲ့တွေကပါဝင်လာဖို့အတွက်ဆိုရင်အားလုံးတက်မတော်ဘက်ကရောလက်ရှိအစိုးရဘက်ကရောဗိုလ်မှူးတို့ဒီတိုင်းသားလက်နက်ကိုင်တော်လိုက်အဖွဲ့စည်းတွေပြောအဓိက concept အဓိကခံယူချက်ကဘာဖြစ်ရမလဲခင်ဗျာ
အဓိကကတော့ကျွန်တော်တို့တိုင်းရင်းသားဖက်ကိုပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ကာလတွေကိုကျွန်တော်တို့ပြန်လည်ပြီးတော့မှသွေးတော်မှန်းဆမယ်ဆိုရင်ကျွန်တော်တို့လက်နက်ကိုင်တယ်ဆိုတာကဒါလူရန်လူကားတစုအနေနဲ့ကျွန်တော်တို့ကိုင်တာမဟုတ်ဘူးကျွန်တော်တို့ကညီမချက်တရက်နဲ့ကျွန်တော်တို့ကင်တယ်ကင်တာတော့အမျိုးသားအချင်းချင်းတန်းတူမှုအတွက်ကျွန်တော်တို့ကကင်တာဖြစ်တဲ့အခါကျတော့ဒါကကျွန်တော်တို့ရဲ့အဓိကညီမချက်ဖြစ်ပါတယ်ဒီညီမချက်တွေကိုကျွန်တော်တို့ကဟလာတနတ်နဲ့ပြစ်ယူလို့မရဘူးလူတတ်ပြီးတော့မှယူလို့မရဘူးနိုင်ငံရေးစပွဲခုံနိုင်ငံရေးစပွဲဝိုင်းပုံမှာကျွန်တော်တို့ကအပြေချာရမယ်ရယူရမယ်လို့ဒီအသွေးခေါ်တွေဝင်လာတဲ့အခါကျတော့အခုလိုမျိုးအပိခရဆဲကြီးအဆင့်ကိုကျွန်တော်တို့ကလက်ခံရယူလိုက်တာပဲဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးသွေးဆုံဆွေးနွေးမှုတွေကနေတဆင့်အကောင့်ထဲပေါ်ပြီးတော့မှခုနပြောတဲ့ဒီရီမန်းချက်တွေဟလာရရှိလာမယ်ပြည့်စုံမယ်ဆိုတော့ဒါကတော့ဟလာပြောမယ်ဆိုရင်ကျွန်တော်တို့ရီမန်းချက်ကတော်တော်ခရီးရောက်တယ်လို့ပြောရမှာ
ဟုတ်ပြီမြန်မာတက်မတော်ဘက်ကပေါ့ဥပမာအပြင်မွန်ပြစ်စ်ပါတီတို့ KIA ကချင်လွတ်မြောက်ရေးအဖွဲ့တို့သူတို့မကြာခဏပြောလို့ရှိတာဒီလိုအပြစ်ကရိုက်စစ်စာချုပ်ကိုအကောင့်ထဲဖော်ဖို့တစ်ဖက်ကညှိနှိုင်းနေတဲ့ကာလမှာပဲမြန်မာစစ်တပ်ကအောက်ခြေမှာတိုက်ပွဲတွေလုပ်ထားရှိတယ်ဒီကိစ္စကအများကြီးထိခိုက်တယ်လို့ဒီကချင်ကောင်းဆောင်တွေနဲ့မွန်ကောင်းဆောင်တွေဆရာနိုင်ဟန်သားတို့မကြာခဏပြောလို့ရှိပါတယ်အဲ့ဒီစကားဘလောက်မှန်ပြီးတော့အခုအဲ့ဒါမျိုးဘလို့ဖြေရှင်းမလဲမြန်မာတက်မတော်ဘက်ကဘလို့လုံးတင်တယ်လဲခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့အမြင်မှာပေါ့လေအဲ့ဒီလိုမျိုးပြဿနာဖြစ်နေတဲ့ကိစ္စရတ်ကတနည်းအားဖြင့်ပြောရမယ်ဆိုရင်တော့ပြည်နယ်အဆင့်ပြည်ထောင်စုအဆင့်မှာအပိခရဆေးကြီးလက်မရည်ထိုးခဲ့စင်တော့ကပြောမယ်ဆိုတော့မပြတ်သားတဲ့ဆုံးဖြတ်ချက်အောက်မှာယက်တီတဲ့အခါကျတော့အခုလိုမျိုးမလိုလားအပ်တဲ့ပြဿနာတွေတိုက်ပွဲတွေဖြစ်တယ်လို့ကျွန်တော်တို့ကတော့မြင်တယ်ဥပမာဆိုပါဆိုနေမေတတ်မှတ်တဲ့နေရာမှာအတိအကျမဖြစ်တာတွေရှိတယ်အဲ့တော့တချို့အဖွဲ့အစည်းတွေကin a mya pya de kha jar taw tat ye niya yu mu de ya pyan che de kha ma da ga pyaw yin daw a di hala pi ne a sin pi thong su a sin ma le ma yee thu khe sin nong ga tam bro phe ma yo tai yin da phe ma yo sa ga pyaw ja khe sin nong ga pyet pyet ta ta shin shin lin lin ma pyaw khe da ri chang lo ba jar naw ga da lu myo ba myet ba
အောက်ခြေတက်တွေကအပေါ်ဘုံကနေတိုင်းတို့ဒီဘိုးစစ်ထဏာချုပ်ကနေညွှန်ကြားချက်တွေကိုမလိုက်နာဘူးဒါမျိုးကမဖြစ်နိုင်ဘူးလားခင်ဗျာ
ကျွန်တော်တို့ရဲ့စစ်တပ်ရဲ့သဘောတဘာဝပေါ့နော်ဥပမာကျွန်တော်တို့တပ်ဖွဲ့ဆိုရင်ကျွန်တော်တို့ကဒေါင်လိုက်စနစ်ပဲကျွန်တော်တို့ကအမိန့်ပေးပါတယ်တပ်မတော်တားတိုင်းမှာစီမင်းစည်းကမ်းတွေရှိတယ်အဲ့ဒီစီမင်းစည်းကမ်းကိုလိုက်နာရမှာဖြစ်တယ်အဲ့တော့အကယ်လို့အဲ့ဒီစီမင်းစည်းကမ်းကိုမလိုက်နာဘူးဆိုရင်ဒါတပ်မတော်ရဲ့စီမင်းစည်းကမ်းတိုင်းကိုအရေးယူရမှာဖြစ်တယ် ဒီဖြစ်ခဲ့တဲ့တိုက်ပွဲတွေကပြောမယ်ဆိုတာတာမန်ချန်ကကိစ္စရမဟုတ်ဘူးလူကိုတက်ဝိငင်ကိမဲ့တော့အောင်လုပ်တယ်လုပ်ရဖြစ်တဲ့အခါကျတော့ဒါကတော့ကြံချီးတဲ့ရဲဘော်ကလေးတွေရဲ့မာယွင်းမှုနဲ့ဘာနဲ့မဆိုင်ဘူးဒီအထက်ခေါင်းဆောင်ပိုင်းတွေနဲ့အပြန်လာချင်းချင်းဒီလိုမျိုးညှိနှိုင်းလုပ်တဲ့အခါမှာဒါကအပေးယူမမြတ်တာလမ်းကြောင်းမတဲ့တဲ့ပြဿနာတွေကြောင့်ပဲကျွန်တော်ဒီလိုပဲမြင်ပါတယ်